မင်္ဂလာညနေခင်ဗျာဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြတဲ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမရထရမ့်နဲ့သမရပူတင်တို့မကြာခင်လပိုင်းအတွင်းဝါရှင်တန်မြို့မှာဒုတိယအကြိမ်တွေ့ဆုံမှုရှိနေပါတယ်။သမ္မတထရန့်နဲ့ရုရှားသမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှာ3ရက်မြောက်အဖြစ်နဲ့အပြင်းထန်ဆွေးနွေးနေကြပါတယ်။တောင်ကိုရီးယားသမ္မတဟောင်ပက်ကင်ဟေးကိုနောက်ထပ်ထောင်ဒဏ်8နှစ်ချမှတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ခင်
ဗျ။ကောင်းပါပြီရှင်။မကြခင်ကပဲဖင်လန်နိုင်ငံမှာရုရှားသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ကသမ္မတဗလာဒီမီယာပူတင်ကိုဝါရှင်တန်မှာဖိတ်ခေါ်တွေ့ဆုံဖို့စီစဉ်နေတဲ့သတင်းမှကြားဖို့ရှိတာကတော့
Putin appears to be President Trump's puppeteer. And that day in Helsinki, he shined the light on the strings.
Russian President Oh, look, Democrat Council Nancy Pelosi ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားကြမှာပါ။ကြပြင်းပြည်လုံးငင်းငယ်ညီလာခံအပြည့်မှာပဲမြန်မာငင်းချမ်းရေးကော်မရှင်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်ပြည်လဲဒူတောင်ရေးကောင်စီ RCS ကကောင်ဆောင်တို့ချင်းမိုင်မြို့မှာတွေ့ဆုံပါတယ်။90နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုမြန်မာနိုင်ငံအနှံ့ပြားမနေ့ကကျင်းပခဲ့ရမှာပြည်내အချို့မှာတော့တိုင်းရင်းသားတွေပါဝင်ဆင်နွှဲမှုနဲ့ပါလာပါတယ်။ဘာကြောင့်ပါလဲ။ဒီလိုသတင်းတွေကိုနောက်ပိုင်းမှာအပြည့်စုံတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကောင်းဆောင်နှုတ်ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်နိုင်ငံခြားဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီနီယာပြောခွင့်ရဆာရာဟာကာဘီဆန်ဒက်စ်ကထွတ်တာလူမှုကွန်ရက်ကတည်းကစာသားပြင်းနေမှာပြောပါတယ်။သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ဘက်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူ့ဘက်ကအစဉ်သင်းရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့တောက်ချာနေမှာပြောပါတယ်။မကြာခင်လပိုင်းအတွင်းဆောင်းရသည်ဥလောင်မှာကောင်းဆောင်နှုတ်ဦးတွေ့ဆုံရေးအတွက်သမ္မတပူတင်ကိုဖိတ်ကြားဖို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကိုသမ္မတထရမ့်ကညွှန်ကြားထားကြောင်းအဲ့ဒီအတွက်ဆွေးနွေးမှုတွေကိုလည်းစတင်ပြုလုပ်နေပြီဖြစ်ကြောင်းဆာရာဆန်ဒက်စ်ကတွစ်တာမှာရေးသားထားပါတယ်။လအနေငယ်အတွင်းသမ္မတပူတင်အမေရိကန်ပြည်ထောင်စုကိုရောက်လာမယ့်အကြောင်းကော်လိုရာဒိုပြည်နယ်အက်စပင်မြို့မှာကျင်းပနေတဲ့ညီလာခံမှာရောက်နေတဲ့အမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်စ်ကိုပြောကြားရမှာသူကထောက်လှမ်းရေးအခြေအလက်ပေါက်ကြားမှုဖြစ်နိုင်ခြေရှိတာတွေကိုသမ္မတထံတင်ပြသွားမယ်အကြောင်းပြန်လည်ပြောကြားခဲ့ပါတယ်။သမ္မတထွန်းနဲ့သမ္မတပူတင်တို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးဆွေးနွေးပွဲကျင်းပပြီး၃ရက်အကြာမှာဒုတိယအကြိမ်တွေ့ဆုံမယ်အကြောင်းကြေညာချက်ထွက်ပေါ်လာတာပါ
။ဒီအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ရဲ့ပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲဇာတ်လမ်းကြောင်းအမေရိကန်လွှတ်တော်ထဲမှာအငြင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာနိုင်ပေမဲ့ရေးတည်ယူလှုပ်ဆောင်မှုတော့မရလိုက်ပါဘူး။ရုရှားသမ္မတဗလာဒီမာပူတင်နဲ့တကားဖိတ်ဆွေးနွေးပွဲပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကရုရှားအစိုးရဘက်ရည်တည်ချက်ပြောင်းလာပြီးအမေရိကန်ထောင်လိုက်ဌာနတွေကိုကြားခံပေးရေးဥပဒေချမ်းနဲ့အမေရိကန်ရွေးကောက်ပွဲအပေါ်ဆက်လက်ချင်းချောက်နေမှုဆိုင်ရာဥပဒေချမ်းတွေကိုလွှတ်တော်မှာအတိမပြုနိုင်ပဲဖြစ်သွားခဲ့ပါတယ်။အိမ်ပြည်တော်ဘက်ကသမ္မတပူတင်တောင်းဆိုထားသလိုအမေရိကန်တွေကိုမေးမြန်းစစ်ဆေးခွင့်ပေးသင့်မပေးသင့်စဉ်းစားနေစေဖြစ်တယ်လို့တုံ့ပြန်ပြီးလေနောက်တည့်ရမှာပဲ။အထက်လွှတ်တော်ဘက်ကတော့အခုလိုရုရှားရဲ့အမေရိကန်တပ်တမန်ဟောင်းတွေရောတပ်တမန်လက်ရှိတွေကိုပါစစ်ဆေးဖို့တောင်းဆိုချက်ကိုဆန့်ကျင်ကြောင်းဆုံးဖြတ်ချက်ချခဲ့ပါတယ်။အမေရိကန်ကတရားစွဲထားတဲ့ရုရှားအရာရှိ12ဦးကိုအမေရိကန်ဘက်ကစစ်ဆေးမေးမြန်းဖို့ခွင့်ပြုပေးမှာအတွက်ရုရှားဆိုင်ရာအမေရိကန်တန်ဘတ်ကြီးဟောင်းမိုက်ကယ်မက်ဖောဘာဝင်အမေရိကန်နိုင်ငံသားတွေကိုလည်းပြန်လည်စစ်ဆေးခွင့်ပြုဖို့သမ္မတပူတင်ကဒီထိပ်သီးဆွေးနွေးပွဲမှာတောင်းဆိုခဲ့တာပါ။အခုလိုအချိန်မှာသမ္မတပူတင်ကပဲအမေရိကန်နဲ့ရုရှားအစိုးရကြားဆက်ဆံရေးတင်းမာလာနေရတာကသမ္မတထရမ့်ကိုဝိုင်းတိုက်နေတဲ့သူတွေကြောင့်ဖြစ်တယ်လို့အပြစ်ပုံချထားပါတယ်ခင်ဗျာ
။ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက VOA ကိုကြားသပိုင်းနေ့ကပြောပါတယ်။အမေရိကန်အစိုးရအနေနဲ့အဲ့ဒီလိုခွင့်ပြုနိုင်မှာမဟုတ်ကြောင်းနိုင်ငံသားရေးဌာနမှပြုလုပ်တဲ့တွေ့ဆုံမေးမြန်းကအတွင်းထည့်သွင်းပြောကြားခဲ့တာပါ။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းစားနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီပူတင်ကတောင်းဆိုချက်အများအပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။သမ္မတပူတင်ကအဲ့ဒီကိစ္စနဲ့ပတ်သက်လို့အကြံပြုချက်တွေထင်မြင်ယူဆချက်တွေသမ္မတထရမ့်ထံတင်ပြခဲ့တဲ့အကြောင်းဒါပေမဲ့သမ္မတထရမ့်အနေနဲ့ရုရှားအစိုးရနဲ့စစ်ဆေးမေးမြန်းခံဖို့အတွက်အမေရိကန်နိုင်ငံသားတွေကို ရုရှားကိုဆီလမမဟုတ်ကြောင်းဟွန်ဂျီပူပေယိုက VOA နဲ့တွေ့ဆုံကမှပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ကိုထိုးဖောက်ဝင်ရောက်ခဲ့မှုနဲ့မကြသေးခင်ကဆွဲချက်တင်ခံထားရတဲ့ရုရှားစစ်ဖက်ထောက်လှမ်းရေးအရာရှိ12ဦးကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့လာရောက်စစ်ဆေးခွင့်ပြုမဲ့အကြောင်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအဲ့ဒီလိုခွင့်ပြုတဲ့အတွက်အမေရိကန်တန်အမတ်ဟောင်းမိုက်ကယ်မက်ဖောင်းနဲ့အမေရိကန်နယ်ဘွားဗြိတိရှ်စီးပွားရေးလုပ်ငန်းရှင်ဘီလ်ဘရော်ဒါတို့ကိုရုရှားဘက်ကစစ်ဆေးမေးမြန်းခွင့်ပြုရမှာဖြစ်ပါတယ်။ဘီလ်ဘရော်ဒါဟာရုရှားအစိုးရကသူ့နိုင်ငံသားတွေနဲ့အမေရိကန်လူမျိုးတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကျွလွန်နေမှုအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ရေးဥဆောင်ကြိုးပမ်းခဲ့သူလည်းဖြစ်ပါတယ
်။အခု2018အမေရိကန်လွှတ်တော်ရွေးကောက်ပွဲစီးရဲမှုတွေပေါ်အင်တာနက်ထူဖောက်တိုက်ခိုက်သူ hackers တွေတိုက်ခိုက်တာရှိခဲ့ပြီးအခုတော့ဒီတိုက်ခိုက်မှုတွေကိုရပ်တန့်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိသူကထုတ်ပြောလိုက်ပါတယ်။Microsoft ကုမ္ပဏီရဲ့သုံးဆွဲသူလုံခြုံရေးနဲ့ယုံကြည်မှုဆိုင်ရာဌာနဒုက္ခထံဘက်ကဒီ hackers တွေအနေနဲ့ Microsoft Internet ကွန်ရက်ဗဟို domain အတုတစ်ခုကိုသုံးပြီးအ ਨੇ စုံဝင်ပြိုင်မဲ့လွှတ်တော်မဲ့လောင်း၃ကိုပြစ်မှတ်ထားကကိုကြီးသတင်းချက်လက်တွေအမှန်တွေကိုလိမ်ယူခဲ့တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီပြစ်မှတ်ထားတက်ခံခဲ့ရတဲ့အမတ်တွေရဲ့နာမည်ကိုတော့သူတို့ရဲ့ကိုကြီးကိုယ်တော်လုံခြုံရေးအတွက်ထုတ်မပြောနိုင်ဘူးလို့ဒုက္ခထဘက်ကဆိုပါတယ်။ Mr. ဘက်ကဆက်ပြီးဒီပုဂ္ဂိုလ်ရဲ့နိုင်ငံရေးတာဝန်အစင်တန်းကြောင့်အခုလိုအင်တာနက်ကလျှို့ဝှက်တိုက်ခိုက်ဖို့ပြစ်မှတ်ထားခံခဲ့ရတာဖြစ်တယ်လို့ဒီအမေရိကန်ရွေးကောက်ပွဲကပါနှောက်ယှက်နိုင်လို့အခုလိုလုပ်တာဖြစ်တယ်လို့ကိုလိုရာဒိုပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေး Forum မှာပြောလိုက်တာပါ။ဒါအပြင်ဒီတိုက်ခိုက်မှုလုပ်ခဲ့တဲ့ရင်းမြစ်ကိုလည်းသူကထုတ်မပြောခဲ့ပဲအခုလုပ်တဲ့နေ့က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဒီမိုကရက်ပါတီနဲ့ Republican Party တို့ရဲ့သမ္မတလောင်းအစုအပြုပွဲမှာဝင်နှောက်ခဲ့တဲ့ပုံစံနဲ့တူတယ်လို့တော့အရေးမွဲ့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ဒိုမီတာ70 kHz 1683ည5ဒိုမီတာ19 kHz 15565နဲ့5ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ကိုရီးယားသမ္မတဟောင်းပတ်ကင်ဟေးကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့နောက်ထပ်ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းပတ်အနေနဲ့မြို့သားထောင်လိုင်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နောက်ဆက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချမှတ်လိုက်ခြင်းဖြစ်ကြောင်းစိုးမြို့ခရိုင်တရားရုံးရဲ့အထောက်အထားတွေမှာဖော်ပြထားပါတယ်။သူအနေနဲ့အမအရင်တစုံတရားမပြုတ်လုခဲ့ကြောင်းညှင်းဆို့ထားတဲ့သမရဟောင်းပတ်ခါဒီကနေ့စီရင်ချက်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူးအကျင့်ပြတ်ချဆမှုအာဏာအလွဲသုံးစားလုပ်မှုအကြက်ကင်ခြင်းတို့နဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင့်သမရဟောင်းပတ်ကင်ဟေးကို AP လာတော့ကထောင်ဒဏ်24နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံမှာနိုင်ငံတကာပိတ်ဆို့တံခတ်မှုတွေကြောင်းစီးပွားရေး 3.5 ရာခိုင်နှုန်းမနစ်ကထိုးချသွားတယ်လို့တောင်ကိုရီးယားဘူဘန်ကဒီနေ့ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်စီဝါရေးကင်ကရန်အချက်လက်တွေကိုထုတ်ပြန်လို့မရှိတဲ့မြောက်ကိုရီးယားနိုင်ငံမှာတနှစ်2016ခုနှစ်တုန်းကစီဝါရေးတိုးတက်မှုနှုန်းက 3.6 ရာခိုင်နှုန်းရှိခဲ့ရကနေမနှစ်2018ခုနှစ်မှာတော့အခုလိုစီဝါရေးထိုးကျလာရတာကနှစ်ပေါင်း20အတွင်းအကြီးအမားဆုံးကျဆင်းမှုဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်20 1998ခုနှစ်တုန်းကတော့နိုင်ငံတကာနဲ့ကင်းကွာလာခဲ့တဲ့ဒီကွန်မြူနစ်နိုင်ငံမှာအစာအစာပြတ်လတ်မှုဖြစ်ခဲ့ပြီးစီဝါရေး 6.5 ရာခိုင်နှုန်းကျဆင်းသွားတယ်လို့ Bank of Korea ကဆိုပါတယ်။တကယ်တော့နိုင်ငံကဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားတပ်ထုတွေမိုင်းလုံငန်း17ရာခိုင်နှုန်းထိုးချသွားခဲ့ရပြီးအခုလိုဖြစ်တာက2016ခုနှစ်တုန်းကစီဝါရေးတိုးတက်မှု 8.4 ရှိခဲ့တာနဲ့တွက်လိုက်ရင်ကျဆင်းမှုကြီးမားတယ်လို့ Bank of Korea ကထောက်ပြလိုက်ပါတယ်။ဒါအပြင်ကွန်ပစ္စည်းထုတ်လုပ်မှုစိုက်ပျိုးရေးနဲ့ငားနဲ့ရေထွက်ပစ္စည်းတွေလည်းအရင်နှစ်တွေတုန်းကတိုးတက်မှုတွေရှိလာခဲ့ပေမဲ့အခုနှစ်မှာတော့ပြန်ထိုးချသွားနေခဲ့ပါတယ်။ဒါကြောင့်မို့နိုင်ငံခြားပို့ကိုဝင်ငွေအမေရိကန်ဒေါ်လာ 1.89 ဘီလီယံအထိ 39.2 ရာခိုင်နှုန်းကျဆင်းသွားပြီးတွင်းကုန်ကတော့ 3.88 အမေရိကန်ဘီလီယံအထိ 1.8 ရာခိုင်နှုန်းတက်သွားခဲ့တယ်လို့ Bank of Korea ကထုတ်ပြောထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနဲ့အီရီထရီးယားနိုင်ငံတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်ကြောင်းဇူလိုင်လ19ရက်ကြာတာရင်းကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန့်ကင်းရဲ့အဆိုအရ2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းအပြုခံရသူပေါင်း 40.3 သန်းရှိခဲ့တယ်လို့ဆိုပါတယ်ဒီအစီရင်ခံစာကသတ်မှတ်တဲ့ခေတ်သစ်ကျွန်းစနစ်အစီရင်ထဲမှာတမယိုးကျကျွန်းပြုခိုင်းစေခြင်းအပြင်လူမောင်ခိုကူးမှုအာရမခိုင်းစေမှုငွေဝယ်ကျွန်းအာရမထိမ်းမြှားလက်ထပ်ပေးခြင်းအရွယ်မရောက်သူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့လည်းပါဝင်ပါတယ်မြောက်ကိုရီးယားဟာကမ္ဘာမှာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ၁၀ယောက်မှတစ်ယောက်ဟာကျွန်းပြုခံရတဲ့အကြောင်းတန်းပြည်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာရမခိုင်းစေခြင်းကိုခံရကြောင်းအစီအခံစာမှာဖော်ပြထားပါတယ်မတင်ကားပေါ်ရအခြေအနေတွေအောက်မှာအလုပ်လုပ်နေကြရသူတွေထံကအမေရိကန်ဒေါ်လာ350ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့တာကြောင့်ဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းတာဝန်ရှိတယ်လို့အစီရင်ခံစာကဆိုပါတယ်။ကြောင်မီသွေး၊ကိုကာ၊ဝါကွန်၊တစ်နဲ့ငါးလုံငန်းတွေကခစ်တစ်ကျွန်းစနစ်ကိုအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေဖြစ်တယ်လို့ဆိုပါတယ်။ဒီအစီရင်ခံစာထုတ်ပြန်ရခြင်းရဲ့ရည်ချက်ဟာခစ်တစ်ကျွန်းစနစ်ကြောင့်လူဦးရေဘလောက်အထိထိခိုက်နစ်နာနေရတယ်ဆိုတဲ့ခိုင်မာတဲ့စဉ်းစရားတွေရရှိပြီးဒီပြဿနာအဆုံးသတ်ရေးကမ္ဘာတဝန်းကအစိုးရတွေလှုပ်ဆောင်ကြဖို့ဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားနဲ့အီရတီးယားတို့အပြင်တခြားအဆိုးအဆုံးနိုင်ငံတွေကတော့ဘရွန်ဒီ၊ဗဟိုအာဖရိကနိုင်ငံ၊အာဖဂန်နစ္စတန်၊မော်ရီရှပ်၊တောင်ဆူဒန်၊ပါကစ္စတန်၊ကမ္ဘောဒီးယား၊အီရန်တို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ခေတ်သစ်ကျွန်းစနစ်အဆိုးအဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာလည်းနံပါတ်18မှာရှိနေပါတယ်။
ဖီးယန်းနားနိုင်ငံမှာတော့ကွန်မြူနစ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်တဲ့နာမည်ကြီးအင်တာနက် website တစ်ခုကိုပိတ်ပင်လိုက်တာဟာလွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ကန့်သတ်မှုကြီးမားလာတဲ့နောက်ဖြစ်ရပါလို့ဖီးယန်းနားဆိုင်ရာကြွမ်းကျင်သူတွေကဆိုပါတယ်ဖီးယန်းနားပြန်ကြားရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကသတင်းမီဒီယာဌာနရဲ့အကြီးအကဲအနေနဲ့တနင်္လာနေ့က 2E3 website ကို3လပိတ်ပင်လိုက်တာဟာကွန်မြူနစ်ခေါင်းဆောင်တွေရဲ့ပုံရိပ်ပေါ်ထိခိုက်မှာဆိုရင်လိုပါလို့ဒီကြွမ်းကျင်သူတွေကထောက်ပြလိုက်ပါတယ်တကယ်တော့ 2E3 website ကိုကွန်မြူနစ်ပါတီရဲ့လူငယ်သမဂ္ဂကရေးသားထုတ်ဝေတာဖြစ်ပေမဲ့သတင်းထဲမှာလက်စားမှုလိုပြဿနာတွေကိုဖော်ထုတ်ရေးသားမှုနဲ့နာမည်ကြီးလာနေတာပါအခုတော့သတင်းအတူရောင်တွေကိုထုတ်လွှင့်နေတယ်လို့ဆိုရဘက်ကဆွဆဲပြီးဒီသတင်းအမှားတွေကိုပြင်ပေးဖို့နဲ့ဒံငွေအမေရိကန်ဒေါ်လာ9500ပေးဖို့ချမှတ်လိုက်တာပါလို့နောက်သတင်းဌာနတစ်ခုဖြစ်တဲ့ Vietnam News ပြည်တွင်းသတင်းဌာနကဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ်ဇိုရီပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကလေပြင်းမုန်တိုင်းကြာရောက်ခဲ့တာကြောင့်သင်းမောတိတ်မောက်ပြီးအပျော်စီးခီးစဉ်အနည်းဆုံး12ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပျောက်ဆုံးနေသူအများအပြားကိုလည်းရင်ကုန်သမားတွေကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပြည်နယ်ရဲ့အနောက်တောင်ပိုင်း Branson မြို့အနီးပြည်ရင်းပြည်ပကခီးသွားတွေအကြရေပန်းစားတဲ့ Table Rock ကန်ကြီးအတွင်းအဲ့ဒီသင်းမောတိတ်မောက်ခဲ့ပြီးတဲ့နောက်ခီးသည်9ဦးကိုလည်းဆေးရုံပို့ပြီးကုသမှုပေးခဲ့ရကြောင်းရဲအရာရှိတွေကပြောပါတယ်
တောက်ကြနေညနေခင်းထိုက်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်နေပါတယ်။ဖင်လန်နိုင်ငံမှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေအပါအဝင်လူအတော်များများကပြစ်တင်ဝေဖန်နေကြချိန်မှာပဲအခုလိုထပ်မံတွေ့ဆုံဖို့စီစဉ်နေတာပါ။ VOA သတင်းထောက်ကယ်ရိုလင်းပစ်ဆူဒီပေးပို့ထားတဲ့သတင်းလောကိုကွန်အောင်ကပြောပြထားပါတယ်ရှင်။
ဟယ်လ်စင်ကီမြို့တော်ကအမေရိကန်နဲ့ရုရှားသမ္မတတို့ပထမကြိမ်ထိပ်သီးဆွေးနွေးပွဲပေါ်ပြစ်တင်ဝေဖန်နေကြချိန်မှာပဲဝါရှင်တန်မြို့တော်မှာဒုတိယကြိမ်တွေ့ဆုံကြမှာပါ။အိမ်ပြီးတော့ပြောခွင့်ရဆေရာဟက်ကဘီဆန်နက်စ်ကဒီလိုတွေ့ဆုံကြဖို့စီစဉ်နေတယ်လို့ကြာသပတေးနေ့ကတွစ်တာမှာရေးသားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတွေကြောင်းဝင်နောက်ဆက်ခဲ့တဲ့ဆိုတဲ့အမေရိကန်ထောက်လိုင်းရေးတိုင်ဝမ်ရဲ့ဆွဆဲချက်ကိုဒေါ်နယ်ထရမ့်မှာဆန့်ကျင်ပြီးဗလာဒီမီယာပူတင်ရဲ့အဲ့ဒီဆွဆဲချက်ပေါ်ညှင်းဆုပ်ချက်ကိုလက်ခံခဲ့တာကြောင့်သူ့ရဲ့ယက်တီချက်ပေါ်အားလုံးကမေးခွန်းထုတ်ခဲ့ကြပါတယ်တနင်္လာနေ့ကပူတင်နဲ့အတူဟယ်လ်စင်ကီမှာပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူတို့ဖြစ်နိုင်တဲ့အကြောင်းသုံးတရားမတွေ့ရဘူးဆိုပြီးပြောဆိုခဲ့ပေမဲ့အင်ကာနဲ့ဝါရှင်တန်ကိုပြန်ရောက်ချိန်မှာတော့သူ့အနေနဲ့မှားယွင်းပြောကြားခဲ့မိတယ်ဆိုပြီးထရမ့်ကပြောပြန်ပါတယ်
The sentence should have been
သူတို့မဖြစ်နိုင်စရာအကြောင်းမတွေ့ရပါဘူးလို့ဆိုလိုချင်ခဲ့တာပ
ါ။ဒါပေမဲ့လည်းစာကြောင်းတစ်ကြောင်းပြောင်းလဲယူနေမလုံလောက်ဘူးလို့လွှတ်တော်မတ်တွေကဝေဖန်ကြပါတယ်။ Republican ထက်လွှတ်တော်မတ် Jeff Flake က
When you don't call out
ဖြင်းရှားရှားဖြစ်နေတဲ့ရုရှားသမ္မတရဲ့မမမကန်ပြောဆိုမှုတွေကိုဝေဖန်တာမျိုးမဟုတ်ဘူးဆိုရင်ဒါဟာသူ့ကိုထောက်ခံတာပါပဲ
ရုရှားဆိုရဟာအမေရိကန်မှာစီဝန်ကွဲပြားမှုတွေပေါ်ပေါက်အောင်ဆက်လက်ကြိုးပမ်းနေစေဖြစ်ကြောင်းအမေရိကန်ထောက်လှမ်ရေးအတိုင်းဝန်ကလည်းသတိပေးထားပါတယ်။အခြေတင်ဖြစ်စရာကိစ္စတွေမှာအမေရိကန်နိုင်ငံသားတွေကြားလိုသလိုလှည့်စားနိုင်အောင်ရုရှားကလျှို့ဝှက်ထောက်လှမ်ရေးတွေကိုတုံ့နေတဲ့ကြောင်းအမေရိကန်ပြည်ထောင်စုစွန့်စားစစ်ဆေးဘယူရို FBI အကြီးအကဲခရစ်စတိုဖာရေးကပြောဆိုခဲ့ပါတယ်။ဒီတော့တွင်ကွန်ဂရက်လွှတ်တော်မှာတော့ရုရှားတွေပေါ်ပြစ်တင်ဝေဖန်တဲ့ဥပဒေကြမ်းတရချမှတ်ဖို့အဆိုပြုနေကြပါတယ်။နယူးယောက်ပြည်နယ်ကအောက်လွှတ်တော်အမတ်ဂျေရိုနက်ဒလာက
If we do not take any action
ဒီချင်းနေတဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘာမှမလုပ်ဘူးဆိုရင်လာမယ့်ရွေးကောက်ပွဲရလဒ်ပေါ်အမေရိကန်လူထုကအယုံကြည်ရှိတော့မှာမဟုတ်ပါဘူ
းအခုခါမှာအမိပြေလုံခြုံရေးဌာနကလည်းလာမယ့်ဂျာကာလာလွတ်တော်ရွေးကောက်ပွဲတွေမှာရုရှားရဲ့အနေနဲ့ပတ်သက်လို့သတိပေးထားပါတယ်အမိပြေလုံခြုံရေးဝန်ကြီးခရစ်စတန်နီဆင်က
We should all be prepared
တို့နောက်တစ်ချိန်ထပ်လုံနိုင်တာကြောင့်အားလုံးအနေနဲ့ကြိုတင်ပြင်ဆင်သင့်ပါတယ်
အလုတ်တော်ဒီမိုကရက်ကောင်ဆောင်နန်စီပလိုစီကလည်းသမရအနေနဲ့ရုရှားရဲ့မယုံမသားဆောင်ရွက်ချက်တွေအပေါ်ပြစ်တင်ဝေဖန်ရမယ့်အခွင့်အရေးနဲ့လွဲချော်ခဲ့တယ်လို့ဆိုပါရယ
် Putin appears to be President Trump
ကိုကြိုးဆွဲစေခိုင်းနေသူအဖြစ်ပူတင်ကိုတွေ့နေရပြီးတော့ Helsinki ကထိပ်သီးဆွေးနွေးပွဲမှာအဲ့ဒါလိုအထင်ရှားတွေ့လိုက်ရတာပါ
ရုရှားသမရဗလာဒီမီယာပူတင်ကတော့ပထမကြိမ်ထိပ်သီးဆွေးနွေးပွဲဟာအောင်မြင်တယ်လို့ပြောဆိုခဲ့တယ်လို့ဒီဆွေးနွေးပွဲရလဒ်တွေကိုတည်တည်အောင်အမေရိကန်အတိုက်ခံအင်အားစုတွေကကြိုးစားခဲ့ကြောင်းပြောဆိုပါရယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရီကာလာရောက်လာတာနဲ့ရေကြီးမြေပြိုမှုတွေတန်းလိုက်တိုက်စုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလီတယောက်တက်လိုက်တိုက်စုံခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆယ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါတယ်။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
် VOA American အတန်းရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်နှမတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာကချင်လွတ်လပ်ရေးအဖွဲ့ KNO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့တဘောတွေ့ဆုံဆွေးနွေးကြပါတယ်27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲအပြီးရက်ပိုင်းအတွင်းတွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရရက်တနိုင်ရေးအလေးထားဆွေးနွေးဖြစ်မယ်လို့လည်းမျှော်လင့်ရပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တွဲဆုံဆွေးနွေးတာတွေကိုစတင်ခဲ့သလို NCA လက်မှတ်ရေးထိုးထားပြီးလက်တလော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတွဲဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွဲဆုံဆွေးနွေးတဲ့အခြေအနေကိုပြည်ထောင်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ
်မနေ့ကတွေ့တာကဘုန်းကြီးကြီးအန်ဘန်လာနဲ့တွေ့တာပါဒါဒီဘုန်းကြီးကြီးရဲ့စိတ်ကတော့နေ့လယ်မှာတွေ့တာဒီဗုဒ္ဓကြီးအန်ဘန်လာနဲ့ကတော့မနေ့10နာရီလောက်ကနေ12နာရီနီးပါးလောက်ခီးတွေ့ကြတယ်။ဒါဗုဒ္ဓကြီးရောက်ချင်းတော့10နာရီခွဲကနေ3နာရီခွဲတွေ့ကြတယ်။သူအသေးသေးတော့တော်မပြောဘူးပေါ့ဗျာ။တိုးတော်လည်းပဲဆွေးနွေးတာဆွေးနွေးတာအမတမအားရကျင်တဲ့နောက်ဆက်ဆုံးကြောက်ပါလေ။တိုးတက်မှုရှိတယ်ပေါ့နော်။ဒါလည်းပြော
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကတော့ငင်းကြဲရေးကော်မရှင်တွေ့ရင်မှုအငင်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဦးဆောင်တာဖြစ်ပါတယ်။လက်ရှိတွေ့ဆုံပွဲမှာတော့ငင်းကြဲရေးကော်မရှင်နဲ့ KIO RCSS တို့အကြားမှာတိုက်ပွဲတွေရှော့ချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဦးခွန်ဆိုင်ကသုံးသပ်ပါတယ
်။ခံမှန်းလို့ရမယ်လားနိုင်တာကတော့ပါလေ။ဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလား။အဲ့ဒီတိုက်ပွဲတွေချောချပနိုင်လို့နောက်ဘုံကရက်တန်သွားနိုင်လို့ဘယ်လိုလုပ်မလဲဆိုတာကိုသူတို့နောက်ထပ်ကလိုင်းရှာကြတာပေါ့အဲ့ဒါပဲ
RCSS နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လည်သုံးသပ်ဖို့ဆွေးနွေးပွဲတွေမကြာခင်စတင်မှဖြစ်ကြောင်းလည်းဆက်လက်ပြောဆိုပါတယ
် RCSS ကတော့သူကနှစ်ဖက်လက်မှတ်ထိုးထားတဲ့အရာကြီးရှိတယ်အဲ့ဒီလက်မှတ်ထိုးတာ bilateral တွေကိုနှစ်ဖက်ကသဘောပေါက်ပုံကမှတူတယ်သဘောပေါက်ပုံကမတူတဲ့အခါကျတော့ RCSS ကသူသဘောပေါက်ပုံကမှန်တယ်တမတော်ဘက်ကနေဖောက်ဖြက်တယ်လို့သူယူဆတယ်တမတော်ဘက်ကလည်းသူသဘောပေါက်တာမှလည်း RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆအဲ့ဒါကြောင့်မလို့သူတို့တိုက်ပွဲတွေဖြစ်ဖြစ်ဒါတွေကိုသူတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာသူတို့တွေ့ဆုံတော့မှပြန်တော့မှ bilateral သဘောတူညီချက်တွေကိုပြန်ညှိကြမယ်အဲ့ဒါအဓိကပါ
ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူ့ကိုတရင်ထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာမရှိသေးကြောင်းပြောပါတယ်လက်တလောမှာတော့ကချင်ပြည်နယ်ဖက်ကန့်ဒေတာဘက်မှာတိုက်ပွဲတွေကြိုးကြားကြိုးကြားဖြစ်ပွားနေတယ်လို့လည်းအခုလိုပြောပါတယ
်ဖက်ကန့်ဘက်မှာတရင်6ပေါ့ကျွန်တော်တို့ KIO တရင်6နေမဲ့ဘက်မှာဇူလိုင်လ14ရက်ကနေတိုက်ပွဲတွေဖြစ်တာရှိပါတယ်အမတ်တိထတာတော့မဟုတ်ပါဘူးဒီနေ့တော့ဒီမနက်အစိုးရဘက်ကနေ9ကိုချင်းကနေတိုက်ပွဲကြံဖြစ်တဲ့ဆိုတဲ့တင်းကြပါတယ်တင်းတက်တက်ပါတယ်အောက်ခြေတင်းကြီးအောင်မရသေးပါဘူးတိုက်ပွဲဖြစ်လိုက်ကြံနာလိုက်ကြံထိုးလိုက်လည်းလည်းကြီးနဲ့ပြန်ပြစ်လိုက်အဲ့လိုမျိုးဖြစ်တယ်လို့တင်းကအဲ့လိုတက်တက်ပါတယ
်ရှမ်းပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ RCSS တပ်တွေကြားမှာ27ရာစုပင်လုံးညီလာခံစတင်ချိန်ကတည်းကတိုက်ပွဲတွေဂျိုးကြဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့တင်းတွေထွက်ပေါ်နေပါတယ်လက်ရှိထိုင်းနိုင်ငံချင်းပိုင်မြို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။မကြာခင်ရက်တွေကပြီးဆုံးသွားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာတော့အစိုးရခေါင်းဆောင်တွေနဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းဆွေးနွေးဖို့သဘောတူထားကြပါလေ။
ကိုမိုးစောတင်ပြတော်ရပါရှင် VOA American အသံကိုလိုင်းဒိုမီတာ7925ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မနေ့ကကြာရောက်တဲ့အာဇာနည်နေ့အခမ်းအနားတွေအကြောင်းတင်ပြလိုပါတယ်လွတ်လပ်ရေးကြိုးပမ်းရန်ကြာဆုံးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့အာဇာနည်နေ့အခမ်းအနားတွေကိုမနေ့ရောကနိုင်ငံအနှံ့ကျင်းပခဲ့ကြပေမဲ့ပြည်내တချို့မှာတော့တိုင်းရင်းသားတွေပူပေါင်းပါဝင်မှုတွေရော့ပါလာတဲ့အကြောင်းဒေသခံတွေကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနယ်မြေတွေမှာပို့ချုပ်အောင်ဆန်းကိုဂုံပြုတဲ့အထိတ်အမှတ်တွေဆောက်လုပ်ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်ကလိုပါဝင်လို့စိတ်ရော့လာတာလို့လဲဆိုပါတယ်အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကြရပြည်နယ်မြို့တော်လွိုင်ကိုမြို့မှာကျင်းပခဲ့တဲ့အာဇာနည်နေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းရင်းသားတွေပါဝင်တက်ရောက်မှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနီးပညာထောက်ကူပြုအဖွဲ့ဝင်ခွန်အသန်းကပြောပါတယ်
ဒီနေ့ကစာပေမဲ့ရင်ချင်းမှုကော်မတီတွေအလောင်းမတည့်ဘူးတိုင်းဒါနိုင်ငံရေးပါတီတွေမတည့်ဘူးဒီမှာဈေးဆိုင်တဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်း5 6ဖွဲ့လောက်ရှိတယ်အဲ့ဒါအလောင်းမတည့်ဘူးနေ့စဉ်ဥဆောင်ဥရပြည်ပြည်မှာတည့်နေကြအကြောင်းသားသမဂ္ဂကအကြောင်းသားတွေမတည့်ဘူးဆန်တိုင်းဒါလူငယ်မြို့သူမျိုးဖွဲ့စည်းတွေမတည့်ဘူးကြဒီနေ့ကတော့အကြောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့ပဲပွဲကိုကျင်းပသွားတယ
်လိုင်ကော်မြို့ကအာဆာနီကြောက်တိုင်းမှာကြရပြည်နယ်အစိုးရကလည်းဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကျောင်းသူကျောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါဒေသခံတိုင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်အစိုးရကလည်းဘူကြုံဆန်းကျေးရုပ်ကိုအသိအကျစိုက်သူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အသန်းကဆက်ပြောပါတယ
်အရင်နေ့တုန်းကတော့အလုံးကဒီအာဆာနီနေ့ကိုပူပေါင်းကြတယ်ပါဝင်တက်ရောက်ကြတယ်လေဒီနေ့ကတော့ဒုတိယဆန်းကျေးရုပ်ကိစ္စနဲ့ကြောင်းပေါ်ပြီးမှဌာနတိုင်းသားရဲ့သဘောထားတွေလည်းလည်ရှိတာစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်စေတဲ့ဆန်းကျင်သူမိသားရခိုင်နာကိုဒီနေ့တွေဖန်စီပြီးအရေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနေ့ဆွေးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလည်ရှိတယ်လို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဇာနည်နေ့ကိုတော့သူတို့အနေနဲ့ကူပေါင်းဆောင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနိုင်တယ
်လက်ရှိဗိုလ်ချုပ်ကြီးရုပ်စိုက်သူရေးကန့်ဝဲခဲ့ကြတဲ့လွိုင်ကော်တီမော့ဆူဖရူဆူကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဖွန်တန်းကဆိုပါတယ်အလားတူမွန်ပြည်နယ်ဆိုရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့အခမ်းအနားမှာမော်မီဒီပါတီအပါအဝင်မော်နိုင်ငံရေးပါတီတွေမော်လူမှုဖွဲ့စည်းတွေမော်တိုင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ်
မနေ့ကခမ်းနားမှာတော့
ပြီးရနေ့ကအလန်ဒီပါတီကနေတိရခန်လူလာတဲ့သရမ်ကြီးစာဘူဂျုံဆန်သရမ်ကြီးနဲ့အာနန္ဒုံအမီပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆဆမှုရှိနေတယ်လို့လည်းသူကဆိုပါတယ်။ တခိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသခန်းလီမြို့မှာလဲဘူဂျုံဆန်ရုပ်စုစိုက်သူကိုအစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆယ်ဖွဲ့ကနေကန့်ကွက်နေသလိုဒီကနေ့မှာခန်းလီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေစေလို့နာဂចောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံထွန်းအောင်ကပြောပါတယ်
နာဂရေဆိုဆယ်ဖွဲ့ကနေပြီးတော့ဒီကံကွယ်အကြောင်းတဘောတာထုတ်ပြန်နေပါတော့ဒီကိုဆလေရအခုခန့်ဒီမှာရောက်နေကြတယ်ပေါ့နော်တောင်ရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေလုပ်နေတယ်ကျွန်တော်ကတော့ဘုချောင်းသားတော့လေးစားတဲ့တို့တော့ဒါကရုပ်ထုထားပုံမဟုတ်လေနော်အဲ့ဘောပါပဲအလားတူကချင်းပြည်နယ်ညှိနှိုင်းမှုမှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာကချင်တိုင်းသားတွေပါဝင်မှုနှဲပါလ
ဒီစုကတက်တာတော့နည်းနေတယ်ကျွန်တော်များတော့ဘုဆောင်ကြီးဝထားရင်ပါတယ်လို့ယူဆကြအောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ဖွဲ့နိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုတ်ထားရှိမှုတွေဟာပုံမှုများပြားလာတယ်လို့တိုင်းနယ်ပြည်နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုတ်ထားရှိမှုကြောင့်NLD ပါတီနဲ့တေရခန်တိုင်းဒါတွေကြားအမြင်ကွဲလွဲ Jabu, NLD Party Gani, Titan Tadalu, Bujo Yotu Rigo, Tiny Pina, Tidima, Mapimani, Tashi Yame, Sure, Nunjaja, Totara Machi, Wulu, Tamara Yung Pioisu, Weshi, Uso Tiga, Miriaru, Pioso, Kabarekamia.
And going to the people to Ravashin. VOA Nyani by Radio CCM PP Chimawa, VOA Yomitanja, Season on Yani Kunana Yani Kunana Query Diet Tolan Pito Omawa, Isha set seven Jurugani Panyu Chishunaimare, Tapin, VOA Myama by Season at Tolan Keret Season Regule, VOA Internet Samyanama, Red Group Pashu Nasinaimare, Jamaria website Lisaga, Bamis.voanews.com preparation, VOA Gani idiom don't English starting as Arigo, Radio Gani Nizin Bowman Tolan Pocha Benidlo, Video Season Pinella English.
လေလာနိုင်တဲ့သမနစ်စာအင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးသမနာဒေါ်နယ်ထရမ့်ရဲ့ရုရှားသမ္မတဘလာဒီမီယာပူတင်တို့ခေါင်းဆောင်အူဒုတိယအကြိမ်ထိပ်သီးဆွေးနွေးကျင်းပဖို့အတွက်နိုင်ငံခြားစုနေမှုတွေပြုလုပ်နေကြောင်းအင်ဂျီရိုပြောခွင့်ရဆရာဆန်ဒါစ်ဟက်ဆရာ တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအစဉ်သင်းရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့တောက်ကြနေမှာပြောပါတယ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုက VOA ကိုကြားသာပေးနေမှာပြောပါတယ်ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းလာနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဘက်ကတောင်းဆိုချက်အများပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။အခုနှစ်2018ခုနှစ်အမေရိကန်လွှတ်တော်ယူကော့ပွဲစီးရမှုတွေအပေါ်အင်တာနက်ထိုးဖောက်တိုက်ခိုက်သူ Hackers Day တိုက်ခိုက်ခဲ့တာရှိခဲ့ပြီးအခုတော့အဲ့ဒီတိုက်ခိုက်မှုတွေကိုရပ်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိတူကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတဟောင်းပါကျုံဟေကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့နောက်ထပ်ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သမရဟောင်းပါကအနေနဲ့ထောင်လိုင်းရေးသတင်းဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နှောက်ယှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံအပြစ်ပေးလိုက်တာပါ။မြောက်ကိုရီးယားနဲ့အီရီထရီးယားတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်ကြောင်းဇူလိုင်လ19ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အဲဒီခေတ်သစ်ကျွန်းစနစ်အဆိုးဝါးဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18မှာရှိနေတယ်လို့ဆိုပါတယ်
။တရင်အချင်းချက်ကိုကိုဇော်ဝင်းလိုင်းတင်ပြသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 1.665 line to meter 32 kHz 1.683 line to meter 58 kHz 9339 line line meter 190 kHz 1505 ro ga ni phan yun na sin nai ma de to ta shin myan ne de kwa myama pi tu pi da paung cham ma shin lan ma se shin VOA ko a pe na sin ne twel le a thu ba chesu tin ma de chama nang law ba
From Washington, this is